မတ်လ29ရက်နေ့မှာကြောက်တဲ့89နှစ်မြောက်တမတော်နေခန္ဓာကိုနေပြီးတော့မှညနေ9နာရီကစပြီးတော့ကျင်းပတာပါ။အဲဒီခန္ဓာမှာပဲစစ်ကောင်းဆောင်ဗိုလ်ချုပ်မရှိမင်းအောင်လှိုင်ကအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH2 ဟာအကြမ်းဖက်အလုပ်တွေလုပ်နေသူတွေဖြစ်တဲ့ဆိုပြီးတော့ငငယ်တကာကအားပေးထောက်ခံတာမလုပ်ဖို့ဆိုပြီးတော့ပြောဆိုတိုက်တွန်းပါတယ
်။ငငယ်တကာအသံဝန်းနေနဲ့လဲ CRPH NUG PDF နဲ့ NUD အစိုးရအများရဲ့အကြမ်းဖက်လုပ်ရတွေကိုအားပေးထောက်ခံမှုမပြုတင့်တယ်လို့ပြည်ညာရေးဌာနကိုရွေးချယ်ရှိရှိဖြစ်စီနေတဲ့အကြမ်းဖက်တိုက်ခိုက်မှုများကိုလည်းစတင်ရှုတ်ချပလိုအောင်ပြောကြလိုတယ်
။ NUG ဦးကြီးချုပ်ရုံပြောခွင့်ရသူဦးနေဖုံးလက်ကတော့စစ်ကောင်းဆောင်ရဲ့နိုင်ငံတကာကိုတောင်းဆိုမှုဟာအရာထင်မှားမဟုတ်ဘူးလို့ပြန်လည်တုံ့ပြန်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်တော်စုလွှတ်တော်ကုစားပြုကော်မတီ CRPH2 ဟာတရားဝင်အစုအဖွဲ့အနေနဲ့ရပ်တည်နေတာဖြစ်တယ်ဆိုပြီးတော့ပြန်လည်ခြေပေါက်ပါတယ်
။ CRPH ဆိုတာကပြောရရင်တော့မြန်မာနိုင်ငံရဲ့လွှတ်တော်ဖြစ်ပါတယ်။NUG ဆိုတာလည်းမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်ပါတယ်။တရားဝင်လွှတ်တော်နဲ့တရားဝင်အစိုးရကိုမထောက်ခံပါနဲ့ဆိုပြီးတော့ဘာမှတရားဝင်မှုမရှိတဲ့အကြမ်းဖက်အစ်စ်ခေါင်းဆောင်ကနေဒါပြောတယ်လို့ပဲဒီလိုပဲဒါတို့ကတော့ပြောအောင်မှာပါပဲ။အဲ့တော့ဖက်စစ်ကိုတစ်ချိန်တစ်ခါတုန်းကကျွန်တော်တို့တိုင်းသားပြည်သူလူထုတွေအားလုံးဆွေးနွေးရဆောင်နဲ့ကျွန်တော်တို့တော်လှန်တိုက်ထုတ်နိုင်ခဲ့တယ်လို့ပဲလက်ရှိဟာလည်းပဲဒါခက်တဲ့ဖက်စစ်တော်လှန်ရေးဆင်နွှဲနေတယ်လို့ပဲပြောအောင်ပါပဲနော်။
ဒီနေ့တမော်နေဆေးပြအခမ်းအနားကိုပုံမှန်နှစ်တွေလို့မဟုတ်ဘဲနဲ့ညနေပိုင်းမှာကျင်းပတာပါ။တုံးသက်သူတွေကတော့ဒါဟာလုံယုံရေးအရာပြောင်းလဲကျင်းပတာဖြစ်နိုင်တယ်လို့ယူဆပါတယ်။စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်စောမင်းထွန်းကတော့လုံယုံရေးကြောင့်မဟုတ်ဘဲနဲ့ရာသီဥတုကြောင့်ညနေပိုင်းမှာကျင်းပတာဖြစ်တယ်ဆိုပြီးတော့ပြန်လည်တုံ့ပြန်ပါတယ်။ဒါပေမဲ့လည်းဒီနှစ်မှာတော့အရင်နှစ်တွေကလိုမျိုးဆေးပြပွဲမှာစစ်လက်နက်ပစ္စည်းတွေထုတ်ဖို့ပြသတာမရှိသလိုဆေးပြစစ်သည်အင်အားဟာလည်းမနစ်ကနဲ့ရှင်တော့ယောနေလာပါတယ်။နိုင်ငံရေးစီးရီးလေးတာတုံးသက်သူဦးတန်းစိုးနိုင်ကတော့ဆေးပြခန္ဓာဟာအဖြစ်သဘောကျင်းပလိုက်တဲ့ပုံရတယ်လို့တုံးသက်ပါတယ်
။လူငင်းအားရရောနောက်ပြီးတော့တပ်ဖွဲ့တွေအားအရရောခါတိုင်းကတော့ဒုံးပစ်စင်တွေတော်တော်များများကိုကျွန်တော်တို့တွေ့တက်ကောင်။အခုကတော့အဲ့ဒီဒုံးပစ်စင်တော်တော်များများလည်းပါမလာတော့ဆင်လာရမကျင်းပလို့မဖြစ်လို့သူအားနည်းကြောင်းပေါ်ပြရမှာဆိုးတဲ့အတွက်ဒီလိုညနေပိုင်းကိုကြွေးပြီးတော့ကျင်းပတာများလားဆိုကျွန်တော်တော့စဉ်းစားကြည့်မိပ
ါဆေးပြအင်အား8000ထက်မနည်းနဲ့အချင်းချင်းကျင်းပခဲ့တဲ့ဒီခန္ဓာမှာအမျိုးသမီးစစ်သည်အင်အားအများပြားကိုအသုံးပြုခဲ့တယ်လို့ပဲလုံညိုရေးစီးတဲ့မှာလည်းအမျိုးသမီးလုံညိုရေးအများပြားအသုံးပြုလာတာကိုတွေ့ရပါတယ်စစ်ကောင်းဆောင်ရဲ့မိကုန်းထဲမှာတန်းသားလက်နက်ကင်ဖွဲ့တွေကိုလည်းဝေဖန်ဆွဆွဲတာတွေလုပ်ပါတယ်တန်းသားလက်နက်ကင်ဖွဲ့တွေဟာလူမျိုးရေးပန်းပြပြီးတော့နောက်ွယ်မှာလူသစ်စုဆောင်းတာတွေအချိန်မြင့်နေတယ်လို့ဘိန်းမူရစီဝါနဲ့တရားစားသားတွေကိုခိုးထုတ်ရောင်းချနေတဲ့အနေအကြီးတဲ့ဖွဲ့တွေဆိုပြီးတော့တုံ့နှုံဆွဆဲပါတယ်ဒီပေါ်ပါဦးတန်းစုနိုင်ကသူ့ရဲ့မြင်ကိုခုလိုတုံ့ပြန်ပါတယ
်တန်းသားဒီသားတွေမှမဲ့မြေရှားသတ္တုတရားစားသားတွေပုံကားတွေနော်ကျွန်တော်တို့ပြောမပြောခင်လာစိုက်တာသူတစ်ဖြင့်ဖားကဆိုလို့ရှိရင်ပုံမီကြီးရဲ့ဂျန်နီယာမျိုးစုံနဲ့တောင်ပနီဖြိုးပြီးတော့တန်းကြီးရဲ့တရားစားသားတွေသူ့ပေါ်နေတာအဲ့ဒါတွေကတန်းသားတွေကြီးကမဟုတ်တော့စစ်ကောင်စီဖွဲ့ပနေအပါဝင်စစ်ကောင်ဆောင်အများစုကအုပ်စိုးနေတဲ့တပ်တန်းချောက်လို့စစ်ကောင်စီရဲ့ဆက်ဆက်သောကုနီတွေဖွင့်ထားတဲ့ပုံမီရင်းတဲ့အဲ့ဒီတရားစားသားတွေလူပြည့်နေတာစစ်ကောင်စီအဲ့ဒီမှာအကျိုးကြီးအများဆုံးကတော့တပ်မတော်ရဲ့ဥပိုင်ပုံမီဒီကုနီပုံမီကြီးတွေပဲဖြစ်ပါတယ်
စစ်ကောင်စီကသက်သွင်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေနဲ့အရန်တပ်ဥပဒေတို့ဟာကာကွယ်ရေးအင်အားအထိုက်အယောက်မြင့်တက်လာဖို့ရည်ရွယ်ကြောင်းနဲ့ပြည်သူ့စစ်မဟာဗျူဟာကိုအကောင့်ထည့်ဖော်ဖို့ဒေသကာကွယ်ရေးအတွက်ဒီဥပဒေတွေကိုပြဋ္ဌာန်းတာလို့စစ်ကောင်ဆောင်ကသူ့ရဲ့မိကုံးမှာထည့်ပြောပါရယ်ပြည်သူ့စစ်မှုထမ်းဥပဒေကိုမဖြစ်မနေအကောင့်ထည့်ဖော်မယ်လို့လည်းစစ်ကောင်ဆောင်ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကပြောပါရယ်မြန်မာနိုင်ငံမှာဖက်စစ်ဂျပန်တွေကိုဒီပြည်လုံးတိုင်းတာနဲ့တော်လှန်ခဲ့ကြတဲ့1945ခုနှစ်မတ်လ29ရက်နေ့ကိုဆွဲပြီးတော့ဖက်စစ်တော်လှန်ရေးနေ့ဖြစ်နေမူလက20သတ်မှတ်ပါရယ်1955ခုနှစ်မှာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးညီဝင်းကတမတော်နေအဖြစ်ပါပူးတွဲသုံးဖို့ဆူပြုခဲ့တဲ့နောက်တပ်တွင်းခန္ဓာတွေမှာတမတော်နေဆူပြီးတော့သုံးပါလေ1980ခုနှစ်နှောင်းပိုင်းကာလတွေမှာတော့နိုင်ငံတော်အဆင့်ခန္ဓာတွေမှာပါတမတော်နေဖြစ်နေပြောင်းလဲခေါ်ဝေါ်လာပါတယ်ဒါပေမဲ့လို့ဒီဖက်စစ်ကိုတော်လှန်တဲ့နေရာမှာစစ်တပ်တစ်ခုလည်းမဟုတ်ဘဲနဲ့နိုင်ငံရေးအင်အားစုတွေရောပြည်သူတရလုံးကပါပါဝင်ခဲ့တာမို့လို့တမတော်နေဆူရဲ့သတ်မှတ်ခေါ်ဝေါ်မှုကိုခေတ်ဆက်ဆက်နိုင်ငံရေးအဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူတွေကလက်မခံပါဘူးသူတို့ကတော့ဒီဖက်စစ်တော်လှန်ရေးနေ့အဖြစ်ပဲဒီနေ့တိုင်းသုံးဆွဲသတ်မှတ်ကျင်းပကြပါရခင်ဗျာကျွန်တော်တားညူပါ